မြန်မာနိုင်ငံမှာစိတ်သုံးနေတဲ့လူခွင့်ရေးကိုတောင်းဆိုဆန္ဒပြမှုတွေရန်ကုန်အပါအဝင်မြို့တချို့မှာဒီကနေ့ဒီဇင်ဘာ9ရက်နေ့မှာပြုလုပ်ခဲ့ပါတယ်။ရန်ကုန်မန္တလေးစလင်းကြီးရင်းမပင်ကလေးရှိဖို့စတဲ့မြို့တွေမှာလမ်းတွေပေါ်ထွက်ပြီးတော့ဆန္ဒပြခဲ့ပြီးတော့မနေ့ပြန်ကြာရောက်မယ်အပြည်ပြည်ဆိုင်ရာလူခွင့်ရေးနေ့မှာအားလုံးတိတ်ဆိတ်စွာဆန္ဒပြဖို့ဆန္ဒပြသူတချို့ကလက်ကမ်းစာဆောင်တွေကိုကျဲခဲ့ပါတယ်။ဒီကြောင့်ရန်ကုန်ကလာတဲ့သတင်းကိုတော့မတ်စုမြတ်မွန်ပြောပြပေးပါရှင်။
ရန်ကုန်မြို့မှာငင်းငင်းချမ်းချမ်းဆန္ဒပြသူတွေကိုစစ်ကားနဲ့အတင်းဝင်တိုက်ဖမ်းဆီးမှုတွေစလင်းကြီးမြို့နယ်ဒုံတော်ရွာသား၁၁ယောက်ပြစ်ခတ်မိရှို့တပ်ဖြတ်ခံရမှုတွေလောလောလလပ်ဖြစ်ထားချိန်ရန်ကုန်မန္တလေးစလင်းကြီးရင်းမပင်ကလေးရွှေဘိုစတဲ့မြို့တွေမှာဒီကနေ့ချီတက်ဆန္ဒပြမှုတွေရှိခဲ့ပါတယ်။စိတ်သုံးနေတဲ့လူအခွင့်အရေးတော်လန်ရေးနဲ့ပြန်သိမ့်ပိုက်ကြဆိုတဲ့စာသားတွေကိုဆန္ဒပြသူတို့ကိုကင်ဆောင်ပြီးဆန္ဒပြခဲ့ကြသလိုနောက်ဖန်ဒီဇင်ဘာ10ရက်ကြာရောက်မဲ့အပြည်ပြည်ဆိုင်ရာလူခွင့်ရင်းနေကြရင်အတန်တိတ်တပိတ်မှောက်ကြဖို့တိုက်တွန်းတဲ့စာတွေကိုလည်းကျဲပြီးတော့ paper strike လုပ်ခဲ့ကြပါတယ်။စကိုင်းတိုင်းရင်းမပင်မြို့နယ်အရှိချမ်းနဲ့စလင်းကြီးမြို့နယ်မြောက်ဖက်ချမ်းကဒီကနေ့ညနေပိုင်းမှာရွာပေါင်းစုံတပိတ်ချီတက်ဆန္ဒပြခဲ့တယ်လို့တပိတ်ဥဆောင်ကော်မတီကိုလွမ်းသူကပြောပါတယ်။နောက်ဖန်ညိတ်သက်ချင်းတပိတ်အတွက်လည်းပြင်ဆင်ထားတယ်လို့ခုလိုပြောပါတယ်။
ဒီနေ့မှာထွက်မဲ့ကျွန်တော်တို့လူလူသွေးဟာမနေ့ပြန် silence right ညီတချင်းတပိတ်အတွက်ကျွန်တော်တို့ပါပါမယ်ပြီးရင်မနေ့ပြန်ဟာကဘာလုံးဆိုင်ရာလူခွေရင်းနေဖြစ်တဲ့အတွက်ကျွန်တော်တို့တနိုင်ငံလုံးအတိုင်းအတာနဲ့ကျွန်တော်တို့ debate code တစ်ခုကိုကျွန်တော်တို့ထွက်ရှိနေပါတယ်စိတ်သုံးနေတဲ့လူခွေရင်းတော်လန်ရေးနဲ့တိမ့်ပိုက်ချဆိုရဲကျွန်တော်တို့ခေါင်းစဉ်နဲ့ကျွန်တော်တို့စာသားနဲ့ debate ထွက်မှာဖြစ်ပါတယ
်မြန်မာနိုင်ငံမှာပျောက်ဆုံးနေတဲ့လူခွေရင်းပြန်လည်ရရှိဖို့အတွက်ပြည်သူအလုံးတောင်းဆိုကြဖို့လိုအပ်တယ်လို့သူကပြောပါတယ်ဆန္ဒပြသူတွေအပေါ်စစ်ကောင်စီတပ်တွေကအင်အားသုံးနှိမ့်နှင်းနေတဲ့အတွက်လမ်းပေါ်ထွက်ဆန္ဒပြကြဖို့ခက်ခဲနေချိန်ငြိမ်သက်ခြင်းတပိတ်လောက်ရတာလို့လည်းခုလိုရှင်းပြပါဗျ
။ပြောရရင်တော့လူခွေအကော်လုံးဟာစိတ်သုံးနေတယ်လို့ကျွန်တော်တို့ပြောလို့ရပါတယ်။ဒါကြောင့်မို့ကျွန်တော်တို့လူဦးတော်လိုက်အောင်ပွဲနဲ့လူခွေကိုပြန်လဲသိမ့်ပိုင်နိုင်မို့လူခွေတွေပြန်လဲရရှိဖို့အဲ့ဒါကြောင့်မို့ကျွန်တော်တို့ဒီနေ့ဒီချိန်ဟာလမ်းမတွေထက်မှာကျွန်တော်တို့မျိုးပြကလူလူတွေကလမ်းမတွေထက်မှာထွက်ဖို့ဒီအင်တာခက်ခဲလာတွေတွေ့ရတယ်။ပြီးရင်ကျွန်တော်တို့ကျေးလက်ဒေသကလည်းအဲ့လိုမျိုးပဲအကြောင်းမျိုးကြောင့်လူလူတပိတ်တွေဆင်နွှဲနိုင်မှုတွေအားနဲ့လာတဲ့အတွက်ကျွန်တော်တို့လူလူတရလုံးပါဝင်နိုင်တဲ့silence right ညီတချင်းသပိတ်ကိုကျွန်တော်တို့ဆင်နွှဲရခြင်းဖြစ်ပါတယ
်ဆရာနာတင်ထားတဲ့လက်ရှိအခြေအနေမှာလူအစုလိုက်အပြုံလိုက်ပြည်သူတွေဥပဒေမဲ့တတ်ခံနေရတာတွေရှိသလိုလွတ်လပ်စွာရေးသားထုတ်ဖော်ပြောဆိုခွင့်ဆိုတဲ့အခြေခံအခွင့်အရေးတွေလည်းမရှိဘူးလို့88မျိုးဆက်ငင်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းကကိုဝင်းစော်ခိုင်ကလည်းပြောပါတယ်ဒါကြောင့်လူအခွင့်အရေးတွေလုံးဝစိတ်သုံးနေတယ်ဆိုတာကိုမြန်မာနိုင်ငံတဝန်းလုံးကတိတ်ဆိတ်ငြိမ်သက်စွာနေပြီးတော့ကဘာကိုတည်အောင်လုပ်ဖို့လိုအပ်တာဖြစ်တယ်လို့သူကပြောပါတယ်
လူမျိုးလုံးတက်ဖြတ်မှုပုံစံမျိုးတွေဒီရဲ့ချက်ဆက်ဆက်လူစုလိုက်တုံလိုက်ကျွန်တော်တို့ပြည်သူလူထုရဟောတတ်ခံရတယ်။ငင်းငင်းကဆန္ဒထုတ်ဖော်တယ်ဆန္ဒထုတ်ဖော်နေတဲ့အချိန်မှာတော့မှကျွန်တော်တို့ကားနဲ့ကရဲ့ချက်ဆက်ဆက်ဒီလိုမျိုးတိုက်တက်တဲ့လူရမျိုးတွေဒါဒီလိုမျိုးမျိုးမှာကျွန်တော်တို့ဒါဟောဒီမြန်မာနိုင်ငံမှာရှိနေတဲ့ပြည်သူတဝန်းလုံးကနေပြီးတော့မှစိတ်စိတ်ငင်းသက်စွာနဲ့နော်ဒီအခွင့်အရေးတွေကိုငါတို့မြန်မာနိုင်ငံနိုင်ငံသားတွေကလည်းရတဲ့နေလူလူတွေဟာစိတ်စိတ်ငင်းသက်စွာနဲ့ကဘာကြီးကိုကျွန်တော်တို့အသိပေးမှာပေါ့လက်ချာရဲ့ကျွန်တော်တို့နိုင်ငံမှာခြေကံလွတ်လပ်စွာရေးသားထုတ်ဖော်ပြောဆိုခွင့်ဆိုတဲ့ဒီအခြေခံအခွင့်အရေးလောက်ကိုကျွန်တော်တို့ဒီမှာကမရဘူးဗျဒီမှာရှိနေတဲ့ပြည်သူလူထုကြီးကဟောကျွန်တော်တို့မြန်မာနိုင်ငံနိုင်ငံသားကလူမဆန်နဲ့ဘောရက်ဆက်ကြုံမာမှုတွေကိုရင်ဆိုင်နေကြ
ရခိုင်ပြည်နယ်မှာလည်းအပြည်ပြည်ဆိုင်ရာလူခွင့်ရနေကြရင်လှုပ်ရှားမှုတွေလှုပ်သွားဖို့ရှိတယ်လို့မျိုးဆက်တဲ့အမျိုးသမီးအဖွဲ့ပြောခွင့်ရမတ်ခင်မြင့်စောကပြောပါရယ်မြန်မာနိုင်ငံမှာလူခွင့်ရချိုးဖောက်မှုတွေမရှိစေချင်တော့ဘူးလို့သူကအခုလိုပြောပါရယ်ကျွန်တော
်တို့အဖွဲ့ကလုပ်နေတာကတော့ဒီမှာ campaign လုပ်ပြီးတော့ဒီ T-shirt campaign အဓိကလုပ်သွားမယ်ပေါ့နော်နောက်ပြီးတော့ဒီဟိုကပြားရက်တာတော့လူခွင့်နဲ့ပတ်သက်ပြီးတရှိဆိုတာတော့အဲ့လိုမျိုးလုပ်ဖို့လို့ရှိနေရှိအဓိကယူရက်ကတော့ဒီညီရှင်းရဲ့ incident နေရှင်တဲ့လူခွင့်ရချိုးဖောက်မှုတွေမရှိရှင်တော့ဘူးအဲ့လိုပုံစံမျိုးအဓိကဟို motivation တွေသဖုံမျိုးနဲ့အဓိကလုပ်မှာပေါ့နော
်နောက်ဖန်ဒီဇင်ဘာ10ရက်နေ့ကျရင်ရုံမသွားဆိုင်မဖွင့်လမ်းပေါ်မထွက်အိမ်ပြန်မထွက်ကြပဲမနေ့10နာရီကနေညနေ4နာရီအထိအတန်တိတ်တပိတ်မှောက်ကြဖို့ဆန္ဒပြပွဲစီစဉ်သူတွေကစော်ဩထားပါတယ်။အနေရအဝတ်အစားတွေဝတ်ဆင်ပြီးတော့စစ်အာဏာရှင်တော်လှန်တဲ့အထိတ်အမှတ်လက်300ထောင်ဓာတ်ပုံရိုက်ပြီးတော့လူမှုကွန်ရက်ပေါ်မှာမျှဝေကြဖို့လည်းတိုက်တွန်းထားကြပါတယ်
။မဆုမြတ်မွန်ပြောပြပေးခဲ့တာပါရှင်။